မြမအစိုးရအဖွဲ့ရင်းမှဝင်ကြီးပြောင်းလဲတဲ့ဇက်တိုက်လှုပ်လာတဲ့အပေါ်အများစုကအကောင်းမြင်ကြပါတယ်။သမရဦးသိန်းစိန်အနေနဲ့သူ့ရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုပိုတွန်းအားပေးပြီးလုပ်နိုင်တော့မယ်လို့မြင်ကြတာပါ။ဝင်ကြီးတချို့ကိုဌာနနေရာပြောင်းရွှေ့ခံထားလိုက်တာမှာပြုပြင်ပြောင်းလဲရေးလိုလားသူတွေလို့အများကသတ်မှတ်ထားသူတွေပိုနေရာရလာပြီးတော့ပြုပြင်ပြောင်းလဲရေးကိုတင်းခံနေသူတွေလို့မြင်ကြသူတွေကတော့တာဝန်ကနှုတ်ထွက်ရတာတိတ်မထင်ရှားလာတဲ့နေရာတွေကိုရောက်ကုန်တာကြောင့်လဲအခုလိုရှုမြင်ကြတာဖြစ်ပါတယ်။မြမဆိုးရဖွဲ့ပြောင်းလဲပေါ်တုံ့ပြန်ချက်တချို့ကိုကိုချကျော်သိန်းကစူးစီးတင်ပြပေးမှာပါရှင်
။မြမနိုင်ငံမှာ2010ပြည့်နှစ်ရွေးကောက်ပွဲပြီးနောက်ပိုင်းသမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရဖွဲ့တက်လာပြီးကြတဲ့ကဆိုရင်အစိုးရဖွဲ့တွင်အဓိကပြောင်းလဲတွေကိုတနင်္လာနေ့အင်ကာနေ့တွေမှာသမရဦးသိန်းစိန်ကကြေညာခဲ့ပါတယ်။ဒါဟာဖြင့်တစ်ချိန်တုန်းကကမ္ဘာပြင်ပကနိုင်ငံတခုလိုဖြစ်နေခဲ့တဲ့မြမနိုင်ငံမှာအပြောင်းလဲတွေကိုရှေ့ဆက်တိုးပြီးလုပ်နိုင်တော့မယ့်အလားအလာဖြစ်လေ့လာသူတွေကမြင်ကြပါတယ်။အပြောင်းလဲတွေထဲမှာအထင်ရှားဆုံးတစ်ခုကတော့သဘောထားတင်းမာသူအဖြစ်အများကမြင်ကြတဲ့ဦးကျော်ဆန်းကိုပြန်ကြားရေးဝန်ကြီးဌာနကနေပြောင်းရွှေ့လိုက်တာပါပဲ။သူ့နေရာမှာအစားထိုးခံလိုက်သူကတစ်ချိန်လုံးကဒေါန်ဆန်းစုကြည်နဲ့အစိုးရကြားမှာဆက်ဆံရေးဝန်ကြီးအဖြစ်ထမ်းဆောင်ခဲ့သူအလို့သမားနဲ့လူမှုဖူလုံရေးဝန်ကြီးဦးအောင်ကြည်ပါ။အခုအစိုးရအဖွဲ့တွင်ဝန်ကြီးအပြောင်းလဲတွေဟာ2010ခုနှစ်မတ်လမှာအရင်စစ်ကောက်စီထံကနေသမရဦးသိန်းစိန်အစိုးရအာဏာလွှဲပြောင်းယူခဲ့ကြတဲ့အခါဆိုရင်အကြီးမားဆုံးလို့ဆိုရမှာပါ။အဲ့ဒီအချိန်ကတည်းကပြုပြင်ပြောင်းလဲရေးတွေကိုအချိန်အဟုန်နဲ့ဇက်တိုက်လိုလုပ်ခဲ့တာကြောင့်တကဘာလုံးကအံ့အားသင့်ခဲ့ရတယ်လို့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ကတ်အရေးယူမှုတွေကိုအနောက်နိုင်ငံတွေကရုပ်သိမ်းဆိုင်းငံ့ပေးခဲ့ရတဲ့အခြေအနေအထိရောက်ခဲ့ပါတယ်။ဦးသိန်းစိန်ဟာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ပေါ်အခိုင်အမာတန်ဋိဌာန်ချထားတယ်ဆိုတာကိုအထူးသဖြင့်ဒီအစိုးရအဖွဲ့ပြောင်းလဲကိုကြည့်ချင်းအဖြစ်တန်တရားဖြစ်စရာမရှိပါဘူးလို့မြမအရေးလေးလာသူသတင်းစာဆရာလယ်ရီရေကင်ကသုံးသပ်ပါတယ
် The he is very anxious to change things quite dramatically in Burma as quickly as possible but he has been hampered
မြန်မာနိုင်ငံမှာပြောင်းလဲတွေကိုမြန်နိုင်သမျှမြန်မြန်အတော်လေးအပြင်းထန်လုပ်ဖို့သူဟာသိကိုဆေးရထက်သန်နေပါတယ်ဒါပေမဲ့လည်းအရေးချင်းမရှိတာထိထိရောက်လုပ်နိုင်တဲ့ဝင်ကြီးတွေမရှိတာအရေးချင်းပြေဝတဲ့အရက်ဖက်ဝန်ထမ်းတွေမရှိတာတွေနဲ့သူ့ရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုဆန့်ကျင်တဲ့သဘောထားတင်းမာသူတွေကြောင့်သူ့ရဲ့လုပ်ငန်းတွေဟန်တာဖြစ်ခဲ့ရပါတယ်အခုတော့သူဟာရှေ့ဆက်သွားနိုင်တဲ့အနေအထားမှာရောက်နေပြီလို့ကျွန်တော်ထင်တယ်ရှေ့ဆက်မြင်ရလိမ့်မယ်လို့ကျွန်တော်ထင်တာကတော့အစိုးရဖွဲ့ထဲမှာမျက်နှာသတိအများကြီးပါလာမယ်ဒုတိယဝန်ကြီးတွေလိုမျိုးနည်းနည်းနှိမ့်တဲ့နေရာတွေမှာပေါ့အဲ့ဒီလူတွေဟာအသိပညာရှင်တက်ပညာရှင်တွေစီးပွားရေးသမားတွေဖြစ်ပါလိမ့်မယ
်တနင်္လာနေ့အင်္ဂါနေ့တွေကပြောင်းလဲတွေမှာဝန်ကြီး၉ဦးကိုဝန်ကြီးဌာနပြောင်းရွှေ့ခံထားတာဒုတိယဝန်ကြီး15ဦးခန့်အပ်တာဝန်ကြီး2ဦးနဲ့ပြည်ထောင်စုစီးရင်စစ်ချုပ်တို့ကိုယာရုကနှုတ်ထွက်ခွင့်ပြုတာတွေပါဝင်ပါတယ်။အခုဝန်ကြီးအပြောင်းလဲတွေပေါ်အကောင်းမြင်ကြသူများပေမဲ့လည်းသမရကိုသာယုံကြည်ကိုးစားပြီးဝန်ကြီးတွေပေါ်တိတ်ကြီးမျှော်လင့်ချက်မထားသူမျိုးလည်းရှိပါတယ
်။ဘာပဲတိတ်ရလို့တော့မျှော်လင့်ချက်ကြီးတော့မရှိပါဘူး။နိုင်ငံတော်သမတာကတော့ကိုယ့်ကိုမကောင်းအောင်လုပ်ပြီးမရဘူး။နိုင်ငံတော်သမတာကတော့မျှော်လင့်တာပါ။ဒီဝန်ကြီးတွေအနေနဲ့တော့ပြောသလောက်ကြီးမျှော်လင့်ချက်မထားပါဘူး။
ရန်ကုန်မြို့ကန်တူပါပြန်ကြားရေးဝန်ကြီးဌာနဟာပြည်တွင်းပြည်ပသတင်းမီဒီယာတွေရုပ်ရှင်နဲ့ဂီတနယ်ပယ်တွေကိုကြီးကြပ်ရတဲ့အပြင်ပြည်ပသတင်းတောက်တွေရဲ့ပြည်ဝင်ခွင့်ဗီဇာတွေကိုစစ်စစ်ခွင့်ပြုတဲ့အလုပ်ကိုလည်းလုပ်ပါတယ်။နောက်ရန်ကုန်မြို့ကန်တူကတော့သမရရဲ့အခုလုပ်ရက်ကိုဝမ်းမြောက်ဝမ်းသာကြိုးဆိုသလိုအခုပြောင်းရွှေ့ခန့်ထားလိုက်တဲ့ဝန်ကြီးတွေပေါ်မျှော်လင့်ချက်ထားသူလည်းဖြစ်ပါတယ
်။ကျွန်တော်အမြင်ကတော့လူမှန်နေရာမှန်နေလို့မြင်လိုက်တယ်။သူတို့ဦးအောင်ကြီးကျွန်တော်ပုံကြီးစိတ်ဝင်စားတယ်ပေါ့နော်ဦးကျော်ဆန်းနေရာဝင်သွားတဲ့ဦးအောင်ကြီးဦးအောင်ကြီးနေနေကတော့ဆွဲဆွဲဖြစ်အောင်လုပ်သွားနိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်လိုက်တယ်သူနေရာဝင်လာတဲ့ဝင်ကြီးတွေပေါ့နော်မစိုးအောင်အားလုံးတော်တယ်ကောင်းတယ်လို့ကျွန်တော်တို့မြင်ပါတယ်ချူလက်ချူဆိုပါတယ်တမနာကိုလည်းဒါနှစ်ချက်ချက်ပဲကျေးဇူးတင်လိုက်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဝင်ကြီးတွေအရင်အရေးကြီးပါတယ်တိုင်းပြည်အတွက်ဟုတ်တယ်မလားတိုင်းပြည်အတွက်ပြည်သူတိုင်းပြည်အတွက်ဆိုရတဲ့ပြည်သူအတွက်လို့ကျွန်တော်တို့ကပုံပြီးပြောချင်ပါတယ်အရေးကြီးတာပြည်သူအတွက်ပါတယ်အဲ့တော့ကျွန်တော်တို့နဲ့လုံရင်ပြောလိုက်မယ်ပေါ့နော်အခုလောက်ရနဲ့ပတ်သက်ပြီးတမနာကြီးကိုကျွန်တော်တို့ကအလွန်တရာမှာဝင်းမြောက်ဝန်းသာထောက်လဲထောက်ခံလိုက်ပါတယ်ချိုးလဲချိုးဆိုလိုက်ပါတယ်ဝင်းကြီးတွေကိုလည်းသူ့အတူပဲချိုးဆိုပါတယ်ထောက်လဲထောက်ခံပါတယ်တော့ကျွန်တော်တို့အနေနဲ့ပြောချင်တာကတော့ဒီတောင်ဝင်တဲ့ဝင်းကြီးတွေကပြည်သူအတွက်တကယ်ကိုလေးလေးနက်နက်အလုပ်လုပ်ပေးကြပါလို့ကျွန်တော်တို့ကတော့ဒါလေးပဲပြောချင်ပါတယ
်ဝင်းကြီးနေရာအပြောင်းလဲတွေလောက်တာဟာမပြီးဆုံးသေးပဲနောက်ထပ်လာလိမ့်အောင်မယ်လို့တမနာရုံညွှန်ကြားရေးမှူးဦးစော်ထေးကပြောထားပါတယ်မြန်မာနိုင်ငံမှာပြောင်းလဲတွေကိုခြေလမ်းမှန်နဲ့မြန်မြန်ဆက်လုပ်နိုင်ရင်ဖြင့်နှစ်ပေါင်းများစွာနောက်ကျကြံရင့်နေခဲ့တဲ့အခြေအနေကနေနိုင်ငံတကာလေမှာဂုံတိတ်ခါရှိရှိရပ်တည်နိုင်မဲ့နိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့အများကယုံကြည်မျှော်လင့်ထားကြပါတယ်ခင်ဗျာ။